မြန်မာနိုင်ငံမှာဖမ်းဆီးခံထားတဲ့အမေရိကန်သတင်းသမား Danny Fenster အပေါ်နောက်ထပ်ဆွဲချက်တွေရေးယူလိုက်တဲ့အပေါ်အမေရိကန်နိုင်ငံကြီးဝန်ကြီးဌာနကဝေဖန်လိုက်ပြီးအမြန်ဆုံးပြန်လွှတ်ပေးဖို့လဲတောင်းဆိုလိုက်ပါတယ်
His detention, the detention of so many others, it's a sad reminder of the continuing human rights.
သူနဲ့သူတခြားလူအများပြဖမ်းဆီးခံထားရတာမြန်မာပြည်သူတွေဆက်လက်ရင်ဆိုင်နေရတဲ့လူခွင့်ရင်းနဲ့လူသားချင်းစာနာမှုဆိုင်ရာအခြေအနေတွေကိုဝမ်းနည်းစရာထင်ရနေပါတယ်လို့အမေရိကန်နိုင်ငံရဲ့ဥညိဌာနပြောခွင့်ရ Net Price ကြာသပတေးနေ့ Washington ကဇင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါ။အမေရိကန်သတင်းသမား Fenster ရဲ့အမေရိကန်ရှောက်ထားချက်ကိုတရားရုံးကပယ်ချလိုက်ပြီးပြည်ဝင်ဗီဇာစီကံချိုးဖောက်မှုနဲ့ပါနောက်ထပ်ဆွဲချက်တင်လိုက်တာမတရားတဲ့လုပ်ရအဖြစ်အထင်ရှားပြသနေတယ်လို့လည်းပြောဆိုခဲ့ပါတယ်။မြန်မာဆရာတော်အနေနဲ့အမျှော်မြင်ရှိရှိသူ့ကိုပြန်လွှတ်ပေးဖို့လည်းတိုက်တွန်းခဲ့တာပါ။ကုလသမဂ္ဂဆိုင်ရာအမေရိကန်တမ်မဟောင်းဘေရစ်ချစ်ဆန်လူသားချင်းစာနာမှုအကူအညီပေးရေးအစီအစဉ်တွေမြန်မာနိုင်ငံကိုရောက်နေချိန်မှာပဲ Fenster ပေါ်နောက်ထပ်ဆွဲချက်တင်ခဲ့တာပါမြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လည်းနဲ့တွေ့ဆုံခဲ့ပြီးကြာသပတေးနေ့ကပဲအဆုံးသတ်ခဲ့တဲ့ခီးစဉ်မှာတော့အမေရိကန်တရင်တော်လွတ်မြောက်ရေးကြိုးပမ်းလိုက်မယ်လို့လည်းခန့်မှန်းခဲ့ကြပါတယ်အမေရိကန်နိုင်ငံကြီးဌာနပြောခွင့်ရပုဂ္ဂိုလ်ကတော့တမ်မဟောင်းရစ်ချစ်ဆန်ရဲ့ပုဂ္ဂလိကခီးစဉ်ကနေမြန်မာနိုင်ငံမှာလူသားချင်းစာနာမှုအခြေအနေတွေတိုးတက်လာဖို့မျှော်လင့်ကြောင်းပြောဆိုခဲ့ပါတယ်